အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒလီယန်နဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဒီကနေ့ပိုလန်နိုင်ငံကိုခီးဆက်သွားပါပြီ။ရုရှားထုတ်ဇီဝရုပ်ကြွင်းလောင်စာရေးအပေါ်မိခိုနေရတာလျှော့ချရေးဘူးတွဲအလုပ်ဖွဲ့တစ်ခုဖွဲ့စည်းမယ်လို့သမ္မတဘိုင်ဒန်နဲ့ဥရောပကော်မရှင်ဥက္ကဋ္ဌဗွန်ဒလီယန်တို့ကကြေညာခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းမှာသူ့ရဲ့စစ်ရင်းတရားကိုမောင်းနှင်ဖို့အတွက်စွမ်းအင်ရောင်းတာကနေရတဲ့အကျိုးအမြတ်တွေကိုသုံးခဲ့တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ယူကရိန်းလူထုအပေါ်သမ္မတပူတင်ရဲ့စိုးရွားရစတဲ့တရားမျှတမှုမရှိတဲ့စစ်ပွဲကိုအထောက်အကူပြုလာမှာအမေရိကန်လူထုပါဝင်ပတ်သက်မှုမရှိစေရရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ချင်တယ်လို့လည်းသမ္မတဘိုင်ဒန်ကဆိုပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌဗွန်ဒလီယန်ကလည်းရုရှားရဲ့စိုးရွားရစတဲ့စစ်ပွဲကိုရင်ဆိုင်ဆန့်ကျင်သွားဖို့ကျမတို့ပိုင်းဖြတ်ထားပါတယ်လို့ပြောပါတယ်။ဒီစစ်ပွဲဟာပူတင်ရဲ့မဟာဗျူဟာကြောင့်ဆုံးမှုဖြစ်စေရမယ်လို့လည်းဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာဥရောပအတွက်တဘာဝဓာတ်ငွေကြီးကုဗမီတာပေါင်း15ဘီလီယံကိုဒီနှစ်အတွင်းပေးပို့ခဲ့ပါတယ်။ပိုလန်ကြီးစင်တွင်သမ္မတဘိုင်ဒန်ဟာပိုလန်အရှေ့ပိုင်းယူကရိန်းနဲ့ဇက်ကအာဇဂေါင်းမြို့ကိုတွားရောက်ဖို့အစီအစဉ်ထားပါတယ်။မြောက်အတ္တလန္တိတ်စာချုပ်နီဒိုမာမေအဖွဲ့ဝင်ဖြစ်တဲ့ပိုလန်နိုင်ငံဟာယူကရိန်းတို့ကတည်းကတန်းနဲ့ချီပြီးလက်ခံထားပါတယ်။